လူ20ထက်မနည်းသေဆုံးပြီးတော့26ဦးဒဏ်ရာခဲ့တဲ့ Texas ပြည်နယ် El Paso မြို့ပြစ်ခတ်မှုနဲ့ပတ်သက်လို့ဒါဟာအမုန်းတရားကိုခြေခံတဲ့ရာဇဝတ်မှုဟုတ်မဟုတ်ဆိုတာစုံစမ်းစစ်ဆေးနေတယ်လို့ရဲတာဝန်ရှိသူတွေကပြောပါတယ်။ El Paso မြို့က Walmart ကုန်တိုင်းမှာစင်းနေတဲ့ကပြစ်ခတ်မှုနဲ့ပတ်သက်ပြီးတော့တန်တရားရှိသူတူကိုရဲကဖမ်းထားပါတယ်။ Hispanic စကားပြောတိခါပါခင်ဗျာ Hispanic ဒီ Spain စကားပြောလက်တင်တွေဘွားတွေကိုရည်ရွယ်ပြစ်မှတ်ထားခဲ့တယ်လို့ဖမ်းခံထားရတဲ့အသက်21နှစ်အရွယ်လူဖြူမျိုးသားရေးသားတယ်ဆိုတဲ့ online စာတစ်ခုကိုရရှိထားတဲ့အကြောင်းရဲချုပ် Greg Allen ကပြောပါတယ်ပြစ်ခတ်မှုမဖြစ်ခင်တနားရီလောက် online ပေါ်မှာဒီစာကိုတွေ့ခဲ့ရပြီးတော့ Texas ပြည်နယ်ကို Hispanic တွေကျူးကျော်ဝင်ရောက်နေတယ်ဆိုတဲ့အသုံးအနှုန်းမျိုးသူကရေးသားထားပါတယ်ဒါအပြင်စာရေးသူကဒီတိုက်ခိုက်မှုအတွင်းမှာသူသေဆုံးပြီလို့တက်ဆရေးသားထားတာလည်းတွေ့ရပါတယ်လူမျိုးရေးခွဲခြားပြောဆိုမှုတွေကြောင့် Hispanic နဲ့ American တွေကိုခုလိုမျိုးစိတ်မနှိမ့်မြို့ပွဲအကြမ်းဖက်လုပ်ရတွေဖြစ်လာစီတယ်ဆိုပြီးတော့ Texas ပြည်နယ်အောက်လွတ်တော်အမတ် Jacqueline Castro ကကြေညာချက်ထုတ်ပါတယ်တရတ်သမားယူသားပြောဆိုသုံးနှုန်းမှုတွေဟာတမတ် Donald Trump ရဲ့ဒီ Hispanic ရွှေပြောင်းဝင်ရောက်လာသူတွေကိုကျူးကျော်လာသူတွေဆိုပြီးတော့သုံးနှုန်းတာနဲ့အတူတူလို့ဖြစ်နေတယ်ဆိုပြီးတော့လည်းအောက်လွတ်တော်ရဲ့ကြေညာချက်မှာအောက်လွတ်တော်အမတ်ရဲ့ကြေညာချက်မှာဖော်ပြပါတယ်အကြမ်းဖက်မှုတွေမှာမက္ကစီကန်3ဦးသေဆုံးပြီးတော့6ဦးဒဏ်ရာရှိခဲ့တယ်လို့မက္ကစီကိုတမရ Lopez Obrador ကလည်းပြောဆိုထားပါတယ်ခင်ဗျာ